မြန်မာနိုင်ငံအတွင်းအခြေခံအဆောက်အအုံတည်ဆောက်ရေးရည်ရွယ်ညွှန်းနိုင်မှုတွေလည်းဆောင်ရမှာအတူတူပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်တရက်ကိုမြန်မာနိုင်ငံစီမံကိန်းဗန္ဒယင်းနဲ့စမုတ်ဝန်ကြီးဌာနနဲ့အစိုးရနိုင်ငံက infrastructure issue EI တို့အကြားမေလ29ရက်နေ့ဗုဒ္ဓဟူးကလက်မှတ်ရေးထိုးခဲ့ပါတယ်။သဘောတူညီချက်တစ်စိတ်တစ်ပိုင်းအနေနဲ့ infrastructure issue EI ကမြန်မာနိုင်ငံအတွင်းအခြေခံအဆောက်အအုံစီမံကိန်းတွေအတွက်ရည်ရွယ်ညွှန်းနိုင်မှုကုမ္ပဏီတွေကိုရှားဖွေရွေးချယ်ပေးသွားမှာဖြစ်ပါတယ်။ AI ကုမ္ပဏီဟာ Enterprise Singapore နဲ့ Singapore ငွေကြေးအာဏာပိုင်အဖွဲ့တို့ပူးပေါင်းဖွဲ့စည်းထားတာဖြစ်ပြီးနိုင်ငံတကာကဆက်လုပ်ရေးလုပ်ငန်းရှင်တွေ၊ဗဏ္ဍာရေးဖွဲ့စည်းတွေနဲ့နိုင်ငံဆိုင်ဖွံ့ဖြိုးတိုးတက်ရေးဘဏ်တွေအကြားအခြေခံအဆောက်အအုံတည်ဆောက်ရေးသဘောတူညီချက်တွေရရှိရေးကြောင်းဆောင်ရွက်ပေးနေတဲ့ကုမ္ပဏီလည်းဖြစ်ပါတယ်။အခုနမရေးထုတ်ခဲ့တဲ့သဘောတူညီချက်ကြောင့်မြန်မာနိုင်ငံအတွင်းဘဏ်လုပ်ငန်းဆိုင်ရာစီမံကိန်းတွေအကောင့်အထည်ပေါ်ရမှာအထောက်အကူပြုမှာဖြစ်တယ်လို့မြန်မာနိုင်ငံရေးရှိတည်ထောင်ရေးစီမံကိန်းတွေနဲ့ကိုက်ညီတဲ့အခြေခံဆောက်အုံတည်ဆောက်ရေးဆိုင်ရာရည်ရွယ်ညွှန်းနိုင်မှုဒေတာအချက်အလက်တွေရရှိရေးမှာလည်းအထောက်အကူပြုမှာဖြစ်ပါတယ်။စီမံကိန်းတွေဖွံ့ဖြိုးတိုးတက်ရေးအတွက် AI ကဘဏ်လုပ်ငန်းပိုင်းဆိုင်ရာလုပ်ငန်းကြွန့်ကျင်မှုနဲ့အသိပညာတွေမျှဝေပေးသွားမှာဖြစ်တယ်လို့တင့်တော်ရဲ့ရည်ရွယ်ညွှန်းနိုင်မှုတွေနဲ့ဝန်ဆောင်မှုလုပ်ငန်းတွေဆက်သွယ်ရှာဖွေပေးတာဝင်းကြီးဆိုင်ရာအကြံပေးပညာရှင်တွေကိုခန့်အပ်တာတွေမှာအကူအညီပေးသွားမှာဖြစ်ပါတယ်။ဒီသဘောတူညီချက်ကိုစင်ကာပူဘက်ကဝန်ကြီးချုပ်ရုံဝန်ကြီးနဲ့ဘဏ္ဍာရေးဒုဝန်ကြီးအဖြစ်တာဝန်ယူထားတဲ့ Andrian Diraja နဲ့မြန်မာနိုင်ငံဘက်ကစီမံကိန်းဘဏ္ဍာရေးနဲ့စက်မှုဝန်ကြီးဌာနဝန်ကြီးဦးစိုးဝင်းတို့ကအတိအသင့်အဖြစ်ဆောင်ရွက်ပြီးဗီဒီယိုကတစ်ဆင့်လက်မှတ်ရေးထိုးဖွဲ့ပြုလုပ်ခဲ့တာဖြစ်ပါတယ်ခင်ဗျ။